ပတ်သက်စစ်တပ်အာဏာသိမ်းတာကိုလက်မခံဘဲလမ်းတွေပေါ်မှာဆန္ဒပြနေကြတယ်မြန်မာပြည်သူတွေရင်ဆိုင်နေရတဲ့မျိုးရည်ရုပ်ပုံအံတွေကိုကြောက်ရွံ့နေတာပေါ့အချင်းကြီးဦးမင်းကြီးကတော့ကြေကြေပြန့်ပြန့်သုံးနေရှိတဲ့မျိုးရည်ရုပ်ပုံကို CS လို့အတူကောက်ခေါ်လို့ရှိပါတယ်ဒီဓာတ်ရုပ်ပစ္စည်းကိုဖန်တီးခဲ့တဲ့တိတ်ပန်ပညာရှင်နှစ်ဦးရဲ့နာမည်ကောဆနက်စတော်တန်အတူကောက်ကိုအစွဲပြူပြီးခေါ်ဆိုတာပါဒီဓာတ်ရုပ်ဓာတ်ပေါင်းကဘလို့အလုပ်လုပ်ပါတယ်အမေရိကန်စစ်တပ်ကတဘာဝဝင်းကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတဦးဖြစ်တဲ့ဦးသူရအောင်ကအခုလိုရှင်းပြပါတယ
် CS ကအများဆုံးသုံးနေတာပါတခြားတွေလည်းရှိသေးတယ် CN လို့ CA လို့ CR လို့ပေါ့နော် CS ရဲ့အရှိနာမည်ကတော့ chlorobenzene lighting melanol nitrile လို့အလုပ်လို့ရှိပါတယ်သူရဲ့ chemical compound ကိုပြောမယ်ဆိုရင်ကာဗွန်10ခု hydrogen 5ခုနော်နောက်ဆက်ကာဗွန် C တခုပါသေးတယ်အိုင်လည်းပါတယ် nitrogen လည်းပါတယ်ဆိုတော့သူကပြောနေတာ chemical chain ညာရှိသူ powder form လိုမျိုးတခါလေကျတော့ liquid form လိုမျိုးအဲ့ဒါမျိုးကိုသူက pressurize လုပ်ပြီးတော့တန်ဘူးလေးထဲမှာပေါ့နော် condenser ထဲမှာထည့်တာမျိုးများသောအားဖြင့်လုတ်တက်တယ်ပေါ့နော်အဲ့ဒီဥစ္စာက chain ကအရင်ရှိတော့ခါကျတော့ရိုးရိုးတာမန်ဆီလိုလေးခါလိုက်ရုံနဲ့မပြောက်ဘူးပေါ့နော်နောက်သူကပူဆိုးတာပါလဲဆိုတော့သူကဆိုးဆွတ်တဲ့အရာများကိုပို့ပြီးတော့ဟို activate ပို့ဖြစ်စေပို့ပြီးတော့အထိတွေ့ရင်ပို့ပြီးတော့သူ့ရဲ့အဆွမ်းတက်တီပို့ပြတဲ့အခါမှာလောင်နေပေါ့နော်ပူတဲ့ခံစားရတယ်ပေါ့အခုလိုမတ်လဗမာပြည်မှာချွေးတွေပါတွေထွက်တဲ့အခါမှာအိမ်ကြီးလက်ရှိလို့ပါလို့ဝတ်မထားရင်ဒီဆိုဆွတ်တဲ့နေရာတွေကိုတွန်းရင်လောင်လိုမျိုးပို့ခံစားရတယ်အဲ့ဒီအချိန်မှာပါဇက်အကာတို့မျက်လုံးအကာတို့မပါဘူးဆိုရင်လူမျက်နဲ့အထဲတွေကဆိုဆွတ်တဲ့ဒီအာခေါင်လေးတွေလိုက်တယ်ပို့ပြီးတော့လောင်စေတယ်အဲ့တော့ဒီအထီးခံရတဲ့သူကလုံးဝခံနိုင်ရမရှိပဲနဲ့သူကအရန်ကိုပူလောင်တယ်လို့ခံစားပြီးတော့ဟို control မလုပ်နိုင်တဲ့ဘက်နဲ့နှစ်ချီလေးထွက်တာလို့ပါလို့အဲ့လိုဖြစ်တာပေါ့နော်အဲ့တော့ဟို CS case ကပြောရင်တော့ chemical change ရှိရီဖြတ်တော့အရန်ခက်တယ်သူကဒီဆိုးဆွတ်တဲ့ဟာဆိုရင်ပူကျိတ်တယ်ပူပြီးလောင်စေတယ်ပေါ့အဲ့ဒါအဲ့တော့အခြေခံပေါ့နော
်ဒီမျိုးရုပ်ဘုံနေနဲ့ပြစ်တဲ့အခါမှာသူတွေကဒီမျိုးရုပ်ဘုံတွေကိုရည်ရည်နဲ့တော့ဖြန့်ရတယ်။ဆိုတော့ဆက်ဆက်ဆွတ်ဆွတ်လို့ချင်ပို့ပြီးထိကြတယ်ဆိုတော့အခုပမာဏတွေ့နေတာဒီမျိုးရုပ်ဘုံနဲ့ပြစ်ပြီးဆွတ်လို့ချင်စောင်းနေမှာသူတို့ရည်ဆွတ်တယ်ရည်ဆွတ်ပြီးတော့ဒီဘုံကိုအုပ်တာတို့အငွေ့ကိုတရောင်လုတ်တာတို့လုတ်ကြတယ်။ဆိုတော့ဒါတွေရောဟိုနီးလန်းမှန်ပါလား
။ဒီမှာရှိတဲ့ CDC guideline ပေါ့နော် Center for Disease Control ပေါ့အဲ့ဒီဒီကတော့ guideline တွေပေးထားတာပေါ့သူတို့ကတော့ဟိုမျက်ရည်ရုံဘုံတို့ပါလို့ဆိုတာလူကိုခွဲနေတဲ့အရာဆိုတော့ခွဲပြီးဖို့ပဲပြောထားတာပေါ့နော်ပြီးဖို့ဒီလိုမျိုးပြန်လုပ်တယ်ဆိုတာမျိုးကပြီးခဲ့တဲ့နှစ်ကမှဟောင်ကောင်မှာပြန်လုပ်တာမျိုးကိုတွေ့တာဟုတ်သူ့ကိုရေနဲ့လောင်းလိုက်ပြီးတော့အသေးပင်အောင်လုပ်သွားတာအဲ့ဒါပြန်ရိုက်ထုတ်တာတို့မျိုးအနေရောများတယ်အဲကျွန်တော်အတီးတယောက်ဆိုလဲဒီကန်နစ်စတာဘူးကိုလက်နဲ့ကန်တော့လက်ကိုလောင်းသွားတာရာကြီးဖြစ်ခဲ့ဘူးလေပေါ့နော်ကန်နစ်ရက်ကနေပြန်ထိတာတွေတချို့လေးကျွန်တော်မြင်ရတာပေါ့အဲ့ဒါကဒီ source ကိုဖယ်ထုတ်လိုက်တဲ့နည်းပေါ့အဲ့ဒီနည်းတွေကတော့ဒီမှာတော့ recommendation မရှိထားဘူးမှားလာဆိုတော့မှမအူအစ်စ်တီဖြစ်နေတာပေါ့နော်ကျွန်တော်ပြောရဲခုနဆူဆွတ်တယ်ဆိုတာခန္ဓာကိုယ်အသားရည်ဆူဆွတ်တာမှာခန္ဓာကိုယ်ကပူလောင်တဲ့ဓာတ်ပူခံရတာပေါ့ကိုယ်မှာချွေးပြေးနေရင်လို့ကိုယ်မှာအိမ်ကြီးလက်ရှိမပါရင်လို့ကိုယ်ကဒီပါဇက်ဒီမျက်လုံးတွေကိုအုပ်မထားရင်လို့အဲ့လိုမျိုးတွေရှိတာပေါ့ချင်းဒီမကဲပေးမလုတ်ပေးနိုင်ရင်လူတွေကဘလိုင်းဖြစ်သွားတာတို့မျက်စိကွယ်သွားတာတို့ဟိုနောက်ပြီးတော့ဒီအက်စမာရှိတဲ့လူတို့ပါတော့ပေါ့နော်အာခေါင်ထဲမှာပူတာလောင်တာမခံနိုင်ရင်အသက်ပါတဲ့ဒီဖြစ်နိုင်ပါလေခင
်ဗျဒီပစ္စည်းဟာလူစုကွယ်ဖို့လုတ်တာတရားကိုပြန်ပြီးတော့ဟိုခုခံမို့မဟုတ်ဘူးအတုံးကြည့်ဖို့မဟုတ်ဘူးဆိုတော့အခုလူတွေကတုံးနေကြတယ်တုံးနေကြမှာအန္တရာယ်အကြီးကြီးပေါ့နော်ဒီပေါ့နော်မျက်ရည်ကိုဘုံကြောင့်ဖြစ်လာနိုင်တဲ့အန္တရာယ်လေးတွေနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ဟုတ်ကဲ့မျိုးရည်ရုံဘုံနဲ့ပတ်သက်ပြီးတော့ short term shock နဲ့ long term shock ပေါ့နော်နှစ်ခုရှိတယ်ရေရှည်မှာတော့တချို့ research တွေကစုံစမ်းတယ်စုံစမ်းသေးပေါ့နော်ဒီဟို health effect တွေပေါ့နော်ရေထိုးမှာဗာရီဖြစ်နိုင်တယ်ခုနလိုမျိုးပူလောင်တယ်ပူလောင်စေတဲ့ဟာမျိုးဖြစ်တာပေါ့နော်ဟိုကကိုယ်ပဲဒီမီးနဲ့တို့ထားတယ်လို့ပေါ့နော်အဲ့လိုဖြစ်တယ်နောက်မေးဘူးနေဘူးကျဲကျဲအောက်မှာလေပူပြီးခံစားရတယ်ပြောတယ်ကိုကအဲ့ရလို့လောင်နေတဲ့အချိန်မှာနေကကိုပြင်းပြင်းကြီးပူနေတဲ့ခါမှာဒါပူခံစားရတာပေါ့နော်နောက်ညလုံးတွေပါလေဘလိုင်းဖြစ်နိုင်တယ်ပေါ့ဒါရှိလို့လုံးဆိုတော့ ခုနေရာလေးတွေပါမြက်လွာလေးတွေပါလေးတွေအရင်ကိုသိပါတဲ့ဟာဆိုတော့ကျူဆိုအပူလောင်တဲ့အခါမှာဘလိုင်းဖြစ်သွားနိုင်တာရှိတာပေါ့နောက်မျက်လုံးတွေတွေကိုမပုတ်ဖို့ပြောထားတယ်ဒါပေမဲ့လူတွေရဲ့instant reaction ကတော့ဒီလိုမျိုးလူမျိုးပုတ်ချင်တာဟုတ်အဲ့ပုတ်တဲ့အခါမှာပုံဆိုးသွားနိုင်တာရှိတယ်ဒါတွေကတော့ဖြစ်နိုင်ခြေရှိတယ
်
ဖြစ်လည်းဖြစ်နေတဲ့ health effect တွေပေါ့
ဆိုတော့ဒီမျိုးရုပ်ဘုံနဲ့ပတ်သက်ပြီးတော့ဆက်စပ်ရေရူပေါ့နော်အဲရေရူဖြစ်နိုင်တာလေးတွေပေါ့အခုရေရှိမှာဘာတွေဖြစ်နိုင်လဲဘာအန္တရာယ်များရှိပါလဲ
long-term health ကတော့ကျွန်တော်ပြောလို့ပဲချက်ချင်းအငွေတွေပါတယ်မျိုးလုံးနဲ့ဝင်တာကိုမရှင်းနိုင်ရင်သူက activate ဖြစ်နေမှာပဲပိုပြီး severe ဖြစ်သွားတာပေါ့နော်သူမျိုးလုံးလာသွားတဲ့ဟိုကန့်သွားတဲ့အဖြစ်ဖြစ်သွားနိုင်တာပေါ့နော်။နောက်ဒဇက်သေးကိုဝင်တာမျိုးဆိုရင်လည်းဒီအသက်ရှင်လမ်းကြောင်းပိတ်တာလေးပါလေဖြစ်နိုင်တာပေါ့။ပေါင်းဆိုသူကချွဲဒီပါလေအရန်ထားလာ။အဲ့ချွဲကိုပြန်ပြီး activate ဖြစ်ပုံကြီးတော်နေသူရှုပ်နေပြီးတော့အပူဓာတ်တွေကအထက်မှာအရန်များပြီးတော့ဟို asthma ပါညာရှိတဲ့လူဆိုတာလေကြောင်းပိတ်သွားတာမျိုးပေါ့။ဒါနောက်အဲ့လိုမျိုးဖြစ်နိုင်တယ်။နောက်ပြီးတော့ CS ကိုကြာကြာရှူပြီးထားတဲ့လူကသူမှာ asthma ရှိသွားပြီလားမရှိသေးတဲ့လူက asthma ရှိသွားပြီလားဒီလိုမျိုးသိရမှာပေါ့နော်မျက်လုံးကိုလည်းခဏခဏအစ်စ်နေရမှာပေါ့သူရဲ့အရေးကဘယ်လိုဖြစ်သွားလဲပါညာဒါလည်း long term health တွေပေါ့အင်္ဂလန်က researcher တယောက်က biomarker ဆိုရှိတယ် biomarker ဆိုတာဗာလဲလူရဲ့ခန္ဓာကိုယ် kidney လို့ဒီအသေးတို့ဘာလို့ကဒီဝင်လာတဲ့ရှူနေတဲ့ဟာကိုသူပြန်ထုတ်ပြရတာကို CSK ချိန်ပြီးသားလူကိုစီးစစ်တယ်ဒီထဲမှာ acid တမျိုး form ဖြစ်တယ်ပေါ့နော်အဲဒီ CS ကခန္ဓာကိုယ်ထဲမှာဒီလိုမျိုး acid တွေထုတ်နိုင်ခန္ဓာကိုယ်ရဲ့အရင်နဲ့ပေါင်းပြီးတော့အဲလိုမျိုး low anion base တွေနဲ့ acid တွေကိုထုတ်နိုင်နေဆိုရင်ခန္ဓာကိုယ်ထဲကမထွက်ရင်ရောရေရှည်ကျန်းမာရေးတွေဘလို့လဲသုံးလမ်းနေသေးပါပေါ့နော်ဒါကဘာကြီးရဲ့ CS ကို right control အတွက် safe ဖြစ်တယ်လို့ထုတ်လုပ်ထားပေးမယ်လို့ long term health တွေကိုရှာနေသေးပဲပေါ့နော်နောက်တကယ်လို့အဲ့ဒီpoison tea CS poison tea အခုချိန်ဒီ antidote အဖြစ်ရှိအသိပ္ပိသေးနေစမရှိသေးဘူ
း American စစ်တပ်ကသဘာဝဝန်ချင်ကျန်းမာရေးတာဝန်ခံဦးသူရအောင်မှာနောက်တစ်ပတ်မှာတော့ရဲရဲဘုံကိုဘလို့ခုခံကာဝေးရမယ်ဆိုတာနဲ့ဒီဓာတ်ရုပ်အစိတ်နဲ့ထိနေရင်ဘာလုပ်ရမလဲဆိုတာကိုဆက်ပြီးကြောပြပေးပါမယ်ဆိုတော့တင်ပြရင်ဒီတင်ပြချက်သိပ္ပိနဲ့ဝန်ချင်ကျန်းမာရေးဒီမှာပဲကျန်းမာလို့ဒီနောက်တစ်ပတ်မှာကျန်းမာ